အဖမ်းခံရတဲ့ Writers သတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကို February 22ရက်ဗုဒ္ဓဘူးနေ့မှာ၅ချိန်မြောက်ရုံးထုတ်ဆက်ဆင်းမှာဖြစ်ပါတယ်။ဒီတစ်ခါရုံးချိန်မှာသူတို့နှစ်ဦးကိုအာမခံပေးမပေးဆုံးဖြတ်ဖို့ရှိတယ်လို့ Writers သတင်းမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ဗုဒ္ဓဘူးနေ့ရုံးချိန်တုန်းကမင်္ဂလာရုံမြို့နယ်တရားရုံးမှာပြုလုပ်တဲ့သတင်းတောက်နှစ်ဦးတို့ရဲ့၄ချိန်မြောက်ရုံးချိန်မှာအစိုးရတပ်တွေဖြစ်တဲ့ထွက်ဆိုခဲ့သူဒုရဲအုပ်မျိုးကိုကိုကသူဟာရဲရရှိတဦးအနေနဲ့ရဲလက်ဆွဲဥပဒေကိုမသိရှိကြောင်းထွက်ဆိုခဲ့တယ်လို့သူ့ရဲ့ထွက်ဆိုချက်တွေဟာရှေ့နောက်ကွဲလွဲမှုတွေရှိနေတဲ့အတွက်ခိုင်လုံမှုမရှိဘူးလို့သတင်းတောက်တွေရဲ့အကျိုးဆောင်ရှေ့နယ်တဦးဖြစ်တဲ့ဦးခင်မောင်စောကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒါအပြင်အမှုနဲ့ပတ်သက်တဲ့ရဲမှတ်တမ်းတွေကိုတရားရုံးကိုတင်ပြဖို့အတွက်သတင်းတောက်ရှေ့နယ်တွေကရှောက်ထားခဲ့ပေမဲ့တရားလိုရဲအာဏာပိုင်တွေဘက်ကငြင်းဆန်ခဲ့တယ်လို့တရားသူကြီးဦးရဲလွင်ကလည်းပယ်ချခဲ့တာပါ။ပြီးခဲ့တဲ့ရုံးချိန်မှာပဲကိုဝါလုံးကသူတို့အနေနဲ့သတင်းသမားကျင့်ဝတ်နဲ့အညီလောက်ကန်ခဲ့တာဒါဖြစ်ပြီးဥပဒေချိုးဖောက်မှုမရှိကြောင်းသတင်းတောက်တွေကိုပြောခဲ့ပါတယ်။မြန်မာဥပဒေရေးရာကျွမ်းကျင်သူလည်းဖြစ်ဟန်ကောင်ချီဆိုင်အာရှလူ့ခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံတာဝန်ခံဦးမင်းလွင်ဦးကတော့အခုလို Writers သတင်းတောက်တွေရဲ့ဖန်ဆီးခံရမှုမှာဥပဒေကိုချိုးဖောက်တယ်ဆိုတဲ့တက်တဲ့အခိုင်အလုံးမရှိဘူးလို့သုံးသပ်ထားတာပါ။အသက်30တနှစ်အရွယ်ကိုဝါလုံးနဲ့24နှစ်အရွယ်ကိုကျော်စိုးဦးတို့ဟာရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတရင်ရယူဖို့လုပ်ရင်အဖမ်းခံခဲ့ရတာဖြစ်ပါတယ်။သူတို့ကိုဗြိတိသျှကိုလိုနီလက်ထက်1923ခုနှစ်ကပြဋ္ဌာန်းခဲ့တဲ့အစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ထားတာဖြစ်ပြီးပြစ်မှုထင်ရှားရင်ဆိုရင်တော့သူတို့နှစ်ဦးဟာထောင်ဒဏ်14နှစ်စီကြာခံရမှာဖြစ်ပါတယ်။